နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ဖေဖော်ဝါရီလ23ရက်နေ့မှာတွေ့ဆုံမှု UNFCA ခေါင်းဆောင်တွေကိုအစိုးရဘက်ကတရားဝင်ကန့်လန့်လိုက်ကြောင်းကိုတော့ဆက်ပြီးတော့နားဆင်ပါရှင်။တိုင်းဒေါ်လက်နက်ကိုင်အဖွဲ့အားလုံးနီးပါးပါဝင်တဲ့ငင်းငိမ့်လုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JBC အစည်းအဝေးကျင်းပမဲ့ဖေဖော်ဝါရီလ23ရက်နေ့မှာပဲအဲ့ဒီအစည်းအဝေးကိုတက်ရောက်လာမဲ့ UNFCA ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်တွေနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံဖို့အစိုးရဘက်ကစီစဉ်ထားတာပါဒါပေမဲ့အခုလို့အစိုးရဘက်ကဖိတ်ကြားစီစဉ်ထားတာနဲ့ပတ်သက်လို့ UNFCA ဘက်ကတော့တရားဝင်အကြောင်းမပြန်သေးပါဘူး MCA အပြစ်ခတ်ရေးဆေးစာချုပ်မှာသူတို့ပါဝင်လက်မှတ်ရေးထိုးနိုင်ရေးUNFCA ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးတော့အစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့ဆက်လက်ဆွေးနွေးမယ့်အစီအစဉ်ကိုလည်းအဲ့ဒီကံလန်းချက်ထဲမှာထည့်သွင်းထားပါတယ်။အခုလိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေတွဲဆုံဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာဒီရပိုင်းတွေအတွင်းတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသဘက်မှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့မနေ့ကအထိပစ်ခတ်တိုက်ခိုက်နေကြောင်း MNDA ခေါ်ကိုကံတပ်ဖွဲ့အရာရှိတအူးက VOA ကိုအခုလိုပြောပါတယ
်။အခုအချိန်လေဆိုရင်လက်နက်ကြီးပဲပြင်းနေတယ်။တနေ့ကအနေသားတပ်ဖွဲ့ဖြစ်နေတယ်။တာမခုံခုံတာမငါငါတာမစကားကဆိုင်ချောစကားကဒစအများကြီးရှိတယ်။အများကြီးလာတယ
်။အလားတူကုတ်ခိုင်နဲ့နမ်ခမ်းမြို့နယ်တွေဘက်မှာTNLA တအောင်းပလောင်တပ်ဖွဲ့နဲ့မြမတက်မတော်တို့မနေ့ကအထိတိုက်ပွဲတွေအပြင်းထန်ဖြစ်နေသေးပဲလို့ TNLA ရဲ့ဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်။ဒီတော့စီးပွားရေးကနေဒီနေ့ထိဆိုရင်တိုက်ပွဲကထုတ်ပြန်ဖြစ်သွားတယ
်။တခါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဘက်မှာမြမတက်မတော်နဲ့ AA ရခိုင်တက်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတာနဲ့ပတ်သက်လို့AA ပြန်ကြားရေးအရာရှိခိုင်တူခါကအခုလိုပြောပြပါတယ
်။ကျွန်တော်တို့ခိုင်တမ်းတို့ဘက်ကတော့ဒီဟာကိုခင်ဗျားတစ်ချက်လေးနဲ့ဖြစ်ပါကြ။ဒါမြန်မာတမ်းတို့ဘက်ကတော့စက်ကခိုင်ကလည်းခံပြီးတည်နေဖြစ်ပါ။ဒီကိုကြားဆောင်ရတော့ကျွန်တော်တို့အသေးစားမှမပြောနိုင်သေးဘူ
း။ဒီအပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေတဲ့တဲ့တင်ကိုအရင်လိုတက်မတော်ဘက်ကတဲ့တင်ထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့မြန်မာစစ်တပ်ရဲ့စီရေးရဖိအားပေးတဲ့ဤပြူဟာကြောင့်21ရာစုပင်လုံညီလာခံမှာအားလုံးပါဝင်ရေးအခက်အခဲတွေပိုပြီးရှိလာနေကြောင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံတိုင်းဒေသတွေစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေကိုတော့ရှမ်းပြည်နယ်မြောက်ပိုင်းကုန်းကျန်းဒေသခံတအူးကအခုလိုပြောပါတယ
်။ရင်းရက်တွေကတော့ကုန်းကျန်းတော့တရုံဒီစပီကာလာလိုပါကနည်းနည်းဟိုလုံလုံရတော့ငွေတကြီးနေတာနေရာတော့ဘော
အလားတူမွန်ပြည်တစ်ပါတီနဲ့မြန်မာတက်မတော်ကြားစီရေးတင်မာမှုတွေကြောင့်ထိုင်းမြန်မာနယ်ဆက်ဖျားသုံးစုဘက်မှဒေသခံပြည်သူရာနဲ့ချီပြီးထိုင်းနယ်ဘက်ခြမ်းကိုတွားရောက်ခိုလုံနေကြပါရဲ့ရှင်